အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတအစရဖ်ဂန်နီကငြိမ်းချမ်းရေးဆွေးနွေးပွဲတွေလမ်းဖွင့်ပေးဖို့နောက်ဆုံးအထုတ်တာလီဘန်အကျဉ်းသား400ကိုလွှတ်ပေးဖို့ကြေညာလိုက်ပါတယ်။ဆယ်စုနှစ်နှစ်ခုကြာလာတဲ့အာဖဂန်စစ်ပွဲဆုံးသက်ဖို့အမေရိကန်ဆွေးရနဲ့တာလီဘန်တွေကြားသမိုင်းဝင်သဘောတူခဲ့တာရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီအကျဉ်းသားတွေလွှတ်ပေးရေးလုပ်ပေးဖို့လော်ယာဂျာဂါလို့ခေါ်တဲ့အာဖဂန်လွှတ်တော်ဂျာနာပွဲထဲမှာသမ္မတဂန်နီကိုဝိုင်းချံပေးခဲ့ကြပြီးအခုလိုလွှတ်ပေးဖို့ကြေညာခဲ့တာပါ။February 29ရက်နေ့မှာချုပ်ဆိုခဲ့တဲ့ဒီအမေရိကန်နဲ့တာလီဘန်သဘောတူစာချုပ်ထဲမှာတာလီဘန်ဘက်ကဖမ်းထားတဲ့အာဖဂန်လူကြုံရေးတပ်သား 1,000 ကျော်ကိုပြန်လွှတ်ပေးဖို့အတွက်အစိုးရဘက်ကလည်းတာလီဘန်သဘော9,000အလဲအလှယ်လေးနဲ့လွှတ်ပေးဖို့ထည့်သွင်းထားခဲ့ပါတယ်။တာလီဘန်တွေဘက်ကတော့အခုလိုလွှတ်ပေးဖို့သဘောတူခဲ့တဲ့ကျင်းသားတွေကိုအထုတ်လိုက်တဲ့ဆင့်စီလွှတ်ပေးခဲ့ကြပါပြီ။ဒါပေမဲ့သမ္မတဂန်နီဘက်ကတော့အခုနောက်ဆုံးအထုတ်400ကလွဲလို့ကျန်တဲ့အားလုံးကိုလွှတ်ပေးခဲ့ပြီးအခု3ရက်ကြာအာဖဂန်လွှတ်တော်ကိုခေါ်ယူဆွေးနွေးခဲ့တာပါအကြောင်းကတင်းထန်တဲ့ပြင်းမှုတွေကျူးလွန်ခဲ့သူတွေကိုလူငယ်ချမ်းသာခွင့်ပေးဖို့သူ့မှာလွတ်ပြန်ခွင့်မရှိလို့ပါလို့သမ္မတဂန်နီကဆိုပါတယ်ခင်ဗျာ